Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ1ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှားဖောင်ပါဒီညနေအစီအစဉ်ကိုတောင်းယူတင်ဆက်ပါပါရှင်
မင်္ဂလာညနေခင်ပါရှင်ကျမတင်ကြီးထိုက်ပါစပိန်နိုင်ငံကနေကက်တလိုနီးယားဒေသခွဲထွက်ရေးလူမှုဆန္ဒခံယူပွဲမှာတော့ရဲတွေနဲ့လူမှုကြာရုံရင်းဆန်ကပ်ဖြစ်ခဲ့ပါတယ်ဟာရီကိန်းမုန်တိုင်းမာရီယာဒန်ခံခဲ့ရတဲ့ပေါ်တူရီကိုကျွန်းမှာတော့ပြန်လည်ထူထောင်ရေးအတွက်ကြိုးပမ်းနေရဆဲဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နဲ့နေဆက်မြန်မာဘက်မှာတန်ဆူးကျိုးတွေနဲ့ခြံစည်းဟုတ်ကနေတာကြောင့်မြန်မာဘက်ကိုအလွယ်တကူပြန်မဝင်နိုင်တော့မဲ့အပေါ်မှာစိုးရိမ်နေကြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။နောက်ဆုံးရသတင်းတွေနားဆင်ပြီးမှတော့ရခိုင်ပြည်နယ်မောင်တော်ဒေသမှာအသက်ခံခဲ့ရတဲ့ဟိန္ဒူဘာသာဝင်တွေအတွက်အောက်မေ့ပွဲအခမ်းအနားကျင်းပတဲ့အကြောင်းနဲ့အတူနားဆင်ရမှာကတော့
အစိုးရပဲ channel 59ရင်းနေနောက်ပိုင်းဆိုတော့ဒါကလည်းစနေမှုမပြတ်တော့ဒီလမ်းမ59ရင်းဒီမှာဘယ်လိုမှအဝေးလက်မှထိုးဖို့တော့မဖြစ်နိုင်ဘူးပေါ့နော်။ဘာဖြစ်လို့ဆိုတော့သူကသူပြည့်ချက်ရှိချက်ကလုံးဝမပြတ်သေးလို့ပါ
။ UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN ရဲ့ပြောခွင့်ရနိုင်အောင်မငင်းပြောသွားတာပါ။အပြည့်အစုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်။ဒါပြင်အမေရိကန်နဲ့ကိုရီးယားကျွန်းဆွယ်ပြဿနာနဲ့ပတ်သက်တဲ့တောင်ကိုရီးယားရဲ့ရည်တည်ချက်အကြောင်းတွေကိုပါနားဆင်ကြရမှာပါ။ဒါရီမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
။စပိန်နိုင်ငံကနေကက်တလိုနီးယားဒေသခွဲထွက်ရေးလူမှုဆန္ဒခံယူပွဲကိုတားမြစ်ထားတဲ့ကြားကဒီကနေ့ကျင်းပနေပြီးဒေသဆိုင်ရာခေါင်းဆောင်မဲပေးမယ်လို့ယူဆထားတဲ့မဲယုံရဲ့ရှေ့တက္ကမကြီးကိုအဓိကယုံနှိမ်နင်းရေးရဲတွေကတူနဲ့ရိုက်ဖွင့်ခဲ့ပါတယ်။ကက်တလန်ဒေသဂျီယိုနာမြို့အနီးကဆန်ဂျူလီယာဒီရာမစ်ကမဲယုံအပြင်ဘက်မှာတော့ရဲတွေနဲ့မဲဆန္ဒရှင်တွေကြားရုံရင်းဆန်ကပ်ဖြစ်ခဲ့ပါတယ်။ကက်တလန်ခေါင်းဆောင်ကာလ်ဖျူစ်တမန်ကဆန်ဂျူလီယာဒီရာမစ်မှာမဲထည့်ဖို့စီစဉ်ထားခဲ့ပေမဲ့ဂျီယိုနာမြို့ကကော်နယ်လာဒဲလ်တာရီမှာပဲမဲထည့်ခဲ့ပါတယ်။အခြေတင်ဖြစ်နေတဲ့ကက်တလန်ဒေသလွတ်လပ်ရေးလူမှုဆန္ဒခံယူပွဲမှာဒီကနေ့တနင်္ဂနွေနေ့ကစလို့ဒေသခံတွေမဲပေးနေကြတာပါ။ရဲတွေဘက်ကလည်းဆန္ဒမဲလက်မှတ်တွေကိုလိုက်လံသိမ်းဆည်းနေပြီးအ ਨੇ စုံမဲယုံတယုံလုံးကမဲတွေကိုတော့သိမ်းဆည်းလိုက်ပါပြီ။ကက်တလိုနီးယားဒေသမှာရဲတွေဆက်ချထားပြီးနောက်ထပ်ဆန္ဒမဲဘုံတွေထပ်ပြီးတော့သိမ်းမယ်လို့စပိန်ပြည်ထောင်စုရဲ့ဝန်ကြီးဌာနက Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။ရဲတွေကမဲယုံတချို့ကိုပိတ်ပြီးမဲလက်မှတ်တွေကိုသိမ်းယူနေချိန်မှာပဲဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့ပြောခွင့်ရကမဲဆန္ဒရှင်တွေအနေနဲ့မူလကသတ်မှတ်ထားတဲ့မဲယုံတွေအစားကြိုက်တဲ့မဲယုံမှာဝင်ပြီးတော့မဲထည့်နိုင်တယ်လို့ပြောဆိုထားပါတယ်။ရက်ွက်အတော်များများမှာရဲရင်နဲ့မဲဆန္ဒရှင်တွေကြားရုံရင်းဆန်ကပ်ဖြစ်ခဲ့တယ်လို့လည်းသတင်းတွေထွက်နေပါတယ်။စပိန်ရဲတွေကရာဘာဂျီရင်နဲ့မဲဆန္ဒရှင်တွေကိုပစ်တယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။မဲယုံတွေရဲ့83ရာခိုင်နှုန်းဖွင့်ထားပေမဲ့ဒီကွန်ပျူတာစနစ်တွေကတော့ထိုးဖောက်တိုက်ခိုက်ခံရမှုတွေနဲ့ကြုံနေရတယ်လို့လဲကက်တလန်ဒေတာပြောခွင့်ရကပြောပါတယ်။မဲပေးပွဲကိုစပိန်အခြေခံဥပဒေခုတ်ရုံးကဆိုင်းငံ့ထားတာဖြစ်ပြီးစပိန်ပြည်ထောင်စုအစိုးရဘက်ကလည်းတရားမဝင်မဲခွဲမှုအဖြစ်ပြောဆိုထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုအနေနဲ့မြောက်ကိုရီးယားဆိုရနဲ့တိုက်ရိုက်ပြောဆိုဆက်သွယ်နေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကပြောခဲ့ပေမယ့်မြောက်ကိုရီးယားအနေနဲ့သူရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးပြောဆိုဖို့စိတ်ဝင်စားပုံမပြဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကစနေနေ့မှာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံအပေါ်ဖိအားတွေပြင်းထန်ဆုံးပေးဖို့ကိစ္စမှာတရုတ်နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုကိုရဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးတီလဆန်ဟာတရုတ်သမ္မတရှီကျင်းဖင်ပါဝင်တရုတ်ထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးတော့အဲ့နောက်တော့တရုတ်နိုင်ငံကနေစနေနေ့နောက်ပိုင်းမှာပြန်လည်ထွက်ခွာခဲ့ပါတယ်။ဝန်ကြီးတလဆန်ကသတင်းနောက်တချို့ကိုဘေကျင်းမြို့မှာစနေနေ့ကပြောခဲ့တာမှာတော့အမေရိကန်ကမြောက်ကိုရီးယားနဲ့တိုက်ရိုက်ဆက်သွယ်ရေးလမ်းကြောင်းဖွင့်ပြီးတော့ကင်ဂျုံအစိုးရအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်စီမံကိန်းကိုစွန့်လွတ်ဖို့ကိစ္စဆန္ဒရှိမရှိဆိုတာကိုစုံစမ်းခဲ့တယ်လို့ပြောပါတယ်။နိုင်ငံခြားအပြန်အလှန်စကားဆစ်ထုတ်ပြီးတင်းမာမှုတွေအမြင့်ဆုံးဖြစ်နေတဲ့အချိန်မှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးတလဆန်ရဲ့အခုပြောကြားချက်ဟာနိုင်ငံခြားဘယ်လိုဆွေးနွေးပြောဆိုမလဲဆိုတာကိုအရှင်းလင်းဆုံးပြောကြားလိုက်တာလည်းဖြစ်ပါတယ်။ပုံမှန်အားဖြင့်တော့အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံတို့ဟာတခြားအစိုးရတစ်ခုခုဒါမှမဟုတ်အရင်တောင်းဝရှိသူတွေဟောင်းတွေကနေတဆင့်ဆက်သွယ်ပြောဆိုကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပိုင်းနဲ့ပေါ်တိုရီကိုမှာဟာရီကိန်းမုန်တိုင်းမာရီယာတိုက်ခတ်ပြီးဆယ်ရက်ကျော်လာပြီဖြစ်ပေမဲ့ကျွန်းပေါ်မှာနေထိုင်တဲ့လူဦးရေ 3.4 သန်းရဲ့ထက်ဝက်တိုးကတော့တန့်ရှင်းနဲ့တောက်သုံးရေပြက်လက်နေစေဖြစ်တယ်လို့လူဦးရေရဲ့95ရာခိုင်နှုန်းကလျှက်စင်ပြီးပြတ်တောက်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တချို့ကတော့ပြန်လည်ကောင်းမွန်လာနေပါပြီလို့ပေါ်တိုရီကိုအုပ်ချုပ်ရေးမှူးရီကာဒိုရော့ဆဲလိုကပြောပါတယ်။ကျွန်းပေါ်မှာဆေးရုံ60ထဲက51ရုံကိုပြန်ဖွင့်ထားနိုင်ပြီးလေးစိတ်သင်္ဘောစိတ်တွေမှလည်းစိုက်ကပ်နိုင်ပြီလို့အုပ်ချုပ်ရေးမှူးကပြောဆိုပါတယ်။ကျိုးလိုက်တယ်လီဖုန်းနဲ့ရာနှုန်းပြပြန်လဲကောင်းမွန်လာပေမဲ့တယ်လီဖုန်းဆက်သွယ်ရေးကွန်ရက်ကတော့33ရာခိုင်နှုန်းလောက်ပဲကောင်းမွန်ပြီးအပြည့်အဝမကောင်းသေးဘူးလို့အုပ်ချုပ်ရေးမှူးကပြောပါတယ်။လမ်းတွေအလုံးရှင်းလင်းပြီးဖြစ်ပေမဲ့ဟာရီကိန်းမုန်တိုင်းကြောင့်ပျက်စီးသွားတဲ့ဒေသတွေမှာတော့သွားဖို့လာဖို့ခက်နေသေးပါ။ဒီဇယ်နဲ့ဓာတ်ဆီသဲဆောင်လာမဲ့ကုန်တင်ကားအစီးတရာမနေ့ဖြန်တနင်္လာနေ့မှာပေါ်တိုရီကိုမြို့တော်ဆန်ဂျွန်းကိုဆက်ရောက်လာမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ကုန်တင်ကားနဲ့ကားမောင်းသူတွေမလုံလောက်တာကြောင့်ရိတ်ခါနဲ့လိုအပ်တဲ့ပစ္စည်းတွေဖြန့်ဝေမပေးနိုင်ဘူးဆိုတဲ့ပြောဆိုချက်တွေလည်းရှိနေပါတယ်။ဒေသခံတွေကတော့ဓာတ်ဆီဆန်းနဲ့ရိတ်ခါနဲ့ထောက်ပံ့ငွေရဖို့နေပူကြီးထဲမှာတန်းစီစောင့်ဆိုင်နေကြပါတယ်ရှင်
။ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံကြားနိုင်ငံကြမ်းဖက်မှုတိုက်ဖျက်ရေးနဲ့နယ်စပ်လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်ဆောင်ရွက်ဖို့ကိစ္စကိုဆွေးနွေးဖို့အတွက်ပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးကမာဂျာဗက်ဘာစဝါဟာအိန္ဒိယအာဖဂန်နစ္စတန်နိုင်ငံကိုတရက်ကြာတောရောက်ခဲ့ပါတယ်။ပါကစ္စတန်ဗိုလ်ချုပ်ကြီးဟာအာဖဂန်သမ္မတအက်ရှရက်ဂါနီအာဖဂန်စစ်ဖက်တာဝန်ရှိသူတွေနဲ့ကဘိုးမြို့မှာတွေ့ဆုံသွားမှာဖြစ်တယ်လို့ပါကစ္စတန်စစ်တပ်ရဲ့ပြည်ညာရေးဌာနကပြောပါတယ်။အာဖဂန်သမ္မတရဲ့နန်းတော်မှာပြုလုပ်မဲ့ဆွေးနွေးပွဲအထွတ်မှာအာဖဂန်ကာကွယ်ရေးဝန်ကြီးနဲ့အမျိုးသားလုံခြုံရေးအကြံပေးတွေလည်းတက်ရောက်ပြီးဆွေးနွေးတော်ဖို့ရှိတယ်လို့အာဖဂန်တာဝန်ရှိသူတွေက VOA ကိုပြောပါတယ်။နိုင်ငံခြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေဟာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်မယုံကြည်မှုတွေနဲ့တန်တရားတွေကြောင့်ထိခိုက်ပျက်စီးခဲ့ကြတာဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေလှုပ်ဖို့ကြံစည်ပြီးတော့ထွက်ပြေးတိမ်းရှောင်နေကြတဲ့စစ်သွေးကြွတွေကိုကြောထောက်နောက်ခံပေးထားတယ်ဆိုပြီးတော့ပါကစ္စတန်နဲ့အာဖဂန်အစိုးရတွေကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပစ်တင်ပြောဆိုခဲ့ကြပါတယ်။ဗိုလ်ချုပ်ကြီးဘာရှဝါအနေနဲ့အာဖဂန်စစ်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေကိုပါကစ္စတန်မှာတင်နန်းတွေပေးဖို့ကမ်းလှမ်းချက်ကိုထပ်လောင်းပြောဆိုသွားမယ်လို့ခန့်မှန်းရပြီးတော့နိုင်ငံခြားကွာဟာချက်တွေကိုပူးပေါင်းဆောင်ရွက်မှုလုပ်ငန်းစဉ်တွေပြောဆိုဆွေးနွေးမှုတွေကနေတဆင့်ဖြေရှင်းဖို့အလေးပေးပြောဆိုသွားမယ်လို့လည်းခန့်မှန်းရပါတယ်ခင်ဗျာ
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နဲ့နေဆက်မြန်မာဘက်ချမ်းမှာချမ်းစီယိုတွေပြင်ဆင်ကာရံနေတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကူလာသူတွေလွယ်လွယ်နဲ့ပြန်မဝင်နိုင်မဲ့အရေးစိုးရိမ်နေကြပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်တလျှောက်မှာမြန်မာစစ်တပ်နဲ့အလုသမားတွေကတန်ဆူးကျိုးတွေနဲ့ကာရံနေတာပါ။နှစ်နိုင်ငံနယ်စပ်ကယာယီစခန်းမှာနေထိုင်နေတဲ့ရိုဟင်ဂျာခေါင်းဆောင်ဆိုသူဒဲလ်မိုဟာမက်ကတော့မြန်မာဘက်ချမ်းကိုလွယ်လွယ်နဲ့ပြန်မဝင်နိုင်တော့ဘူးလို့အခုလိုပြောပါတယ်။
We have no intention to enter Bangladesh. We stay temporarily in our save up our life. So what when situation will be come we want to give up our life.
အသက်ပြည့်အခြေအနေကြောင့်ဒီမှာခဏနေတာပါ။ဘင်္ဂလားဒေ့ရှ်ဘက်ကိုဝင်ဖို့ရည်ရွယ်ချက်မရှိပါဘူး။အခြေအနေကောင်းရင်အိမ်ကိုပြန်မှာပါ။အခုတော့မြန်မာစစ်တပ်ကတန်ဆူးကျိုးတွေနဲ့ချမ်းစီယိုးတွေပြန်ကာနေတော့ရွာပြန်လို့မဖြစ်နိုင်တော့ဘူးလို့ပြောသွားတာပါ။ကုလသမဂ္ဂရဲ့အဆိုအရမြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုပြီးခဲ့တဲ့တလတာကာလအတွင်းထွက်ပြေးလာသူ၄သိန်းကျော်ရှိပြီးဒီထက်ကထက်ဝက်ကကလေးတွေဖြစ်တယ်လို့ပြောဆိုထားတာပါမြန်မာဘက်ကတော့မြန်မာနိုင်ငံဘက်ကထွက်ပြေးသူတွေဟုတ်မဟုတ်စစ်စစ်ပြီးပြန်လည်လက်ခံမယ်လို့ပြောဆိုထားပါတယ်မြန်မာဘက်ကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသူတွေအရေးဆွေးနွေးဖို့အတွက်မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်လဲမြို့တော်ဓာကာကိုဒီကနေ့လာရောက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမိုဟာမက်အာလီနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနအကြီးတန်းတာဝန်ရှိသူတဦးကိုကိုးကားပြီးဘင်္ဂလားဒေ့ရှ်မီဒီယာတွေကဖော်ပြကြပါတယ်ရှင်
ဘုဒ္ဓဘာသာဘုန်းကြီးတွေနဲ့သိပ္ပံပညာရှင်တွေကြား၃ရက်ကြာဆွေးနွေးပွဲကိုတော့အိန္ဒိယနိုင်ငံမြောက်ပိုင်းဒါရက်ဆလမ်မြို့မှာ စနေနေ့ကကျင်းပပြီးစီးခဲ့ပါတယ်ဘုရားဘာသာလေ့လာတဲ့ပညာရှင်တွေနဲ့သိပ္ပံပညာရှင်တွေကြားဆွေးနွေးကြတဲ့ဒီဆွေးနွေးပွဲအတွင်းလူအချင်းချင်းကြားအထူးသဖြင့်လူငယ်မျိုးဆက်တွေကြားမှာမေတ္တာတရားကိုကျင့်တရားနဲ့ဂုဏ်သိက္ခာတို့ကိုအလေးထားလာအောင်မြင့်တင်ဆောင်ရွက်သွားဖို့ကိစ္စတွေကိုဆွေးနွေးကြပါတယ်ဒီဆွေးနွေးပွဲကိုဘုရားဘာသာဘုန်းကြီးတွေတိလရှင်တွေထိပတ်လူငယ်တွေနဲ့အတူအိန္ဒိယနဲ့အမေရိကန်ကအဓိကထားဆွေးနွေးကြတဲ့ပညာရှင်တွေပါဝင်ဆွေးနွေးကြပြီးတော့သူတို့ရဲ့အမြင်တွေကိုဖလှယ်ခဲ့ကြပါတယ်လူငယ်တွေအနေနဲ့လူတွေမှာအဓိကကြားတဲ့ကိုကျင့်သီလနဲ့ပတ်သက်ပြီးသီလနေတာနဲ့များဒီဆွေးနွေးပွဲကလူငယ်တွေအတွက်အလွန်ကိုအရေးပါတယ်လို့ဗုဒ္ဓဘာသာကိုလေ့လာနေတဲ့ပညာရှင်တစ်ဦးဖြစ်တဲ့တန်ဇင်လာဒွန်ကပြောပါတယ်အိန္ဒိယနိုင်ငံမှာတော့တိဘက်နယ်ပါတသိန်းလောက်နေထိုင်နေကြတာဖြစ်ပါတယ်ခင်ဗျာ
အီရန်အစိုးရရဲ့နျူကလ িয়ার ဆောင်ရွက်ချက်တွေကိုကန့်သတ်တဲ့နိုင်ငံတကာသဘောတူညီချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဆွန့်လွတ်မယ်လို့ယူဆတဲ့အကြောင်းအီရန်တန်တမန်တွေကပြောကြပါတယ်။အီရန်နျူကလ িয়ার အရေးသဘောတူညီချက်ကနေအမေရိကန်အစိုးရထွက်ခွာမသွားရေးတားဆီးနိုင်ဖို့ရည်ရွယ်တဲ့အီရန်တန်တမန်တွေကစာချုပ်မှာလက်မှတ်ရေးထိုးထားတဲ့ပြင်သစ်ဗြိတိန်နဲ့ဂျာမနီတို့ကိုအဓိကထားပြီးဥရောပအစိုးရတွေကိုစည်းရုံးနေကြပါတယ်။ဒီသဘောတူစာချုပ်ကနေအမေရိကန်တို့နှုတ်ထွက်သွားခဲ့ရင်တောင်မှအီရန်ပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေပြန်ပြီးတော့ချမှတ်တာမှာအမေရိကန်တို့နဲ့မပူးပေါင်းဖို့ဥရောပနိုင်ငံတွေကိုအီရန်ဘက်ကတိုက်တွန်းနေတာဖြစ်ပါတယ်။ဥရောပနိုင်ငံတွေရုရှားနဲ့တရုတ်တို့ကဒီသဘောတူညီချက်ကိုဆက်လက်ထားရှိပြီးဒဏ်ခတ်ပိတ်ဆို့မှုတွေပြန်မချမှတ်ဖို့ဆိုရင်အီရန်အစိုးရဘက်ကသဘောတူညီချက်ကိုဆက်လက်လိုက်နာမယ်လို့ပြောဆိုထားပါတယ်။
တူရကီနိုင်ငံကပြည်ပမှာခြေစိုက်တဲ့အကြီးဆုံးစစ်ခန်းတစ်ခုကိုဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်မှာစနေနေ့ကဖွင့်လှစ်လိုက်ပါတယ်။ဒါဟာတူရကီအနေနဲ့မဟာဗျူဟာကျတဲ့မွတ်စလင်နိုင်ငံတစ်ခုနဲ့ဆက်ဆံရေးခိုင်မာအောင်တည်ဆောက်လိုက်တာဖြစ်သလိုအရှေ့အာဖရိကဒေသမှာလည်းသူတို့ရဲ့တည်ရှိမှုကိုစတင်လှုပ်ဆောင်လိုက်တာဖြစ်ပါတယ်။ဆိုမာလီစစ်တပ်ကတပ်ဖွဲ့ဝင်1000ကျော်ကိုအဲ့ဒီတူရကီစစ်ခြေစိုက်စခန်းမှာလေ့ကျင့်သင်တန်းပေးသွားမှာဖြစ်တယ်လို့တူရကီအကြီးတန်းတာဝန်ရှိသူတို့ကပြောပါတယ်။တူရကီစစ်တပ်ရဲ့အကြီးကဲဟိုလူစီအာခါကမိုဂါဒီရှုမြို့မှာပြုလုပ်တဲ့ဒီဖွင့်ပွဲအခမ်းအနားကိုတက်ရောက်ပြီးတော့နှစ်နိုင်ငံစလုံးကစစ်ဖက်ရာရှိတွေကိုမင်းငွန်းပြောကြားခဲ့ပါတယ်။ဆိုမာလီဝန်ကြီးချုပ်ဟာဆန်အလီခါရီကတော့ဒီတင်နန်းချောင်းကိုဖွင့်လှစ်ပေးခဲ့တဲ့အတွက်တူရကီအစိုးရကိုကျေးဇူးတင်ကြောင်းပြောကြားလိုက်ပြီးတော့ဒီတင်နန်းချောင်းကဆိုမာလီတပ်ဖွဲ့တွေကိုပြန်လည်တိစောက်တဲ့နေရာမှာအထောက်အကူဖြစ်စေမှာဖြစ်တယ်လို့လည်းပြောပါရယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမှတ်သိငင်ထိုင်တဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုစစ်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံတနိုင်ငံလုံးငြိမ်းချမ်းရေးရရှိရေးဆောင်ရွက်ချက်နောက်ဆုံးအခြေအနေနဲ့အရင်ဟိုစပါမယ်။အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ UNFC ကိုညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီတို့ဟာအော်တိုဘားလ15ရက်နေ့မှာ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ်ချုပ်ဆိုနိုင်ဖို့အတွက်ရထားချက်ရှိပေမဲ့UNFC ဘက်ကတင်ပြထားတဲ့အချက်၈ချက်ထဲက၄ချက်ကိုအစိုးရငြိမ်းချမ်းရေးကော်မရှင်ဘက်ကပြန်လည်သုံးသပ်ဖို့ရှိနေတဲ့အတွက်သတ်မှတ်ထားတဲ့ရက်မှာလက်မှတ်ထိုးနိုင်ဖို့အခြေအနေမရှိတော့ဘူးလို့ UNFC ဘက်ကပြောပါတယ်။အကြောင်းစုံကို VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့တို့ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ချုပ်ဆိုခဲ့တဲ့ NCA နှစ်နှစ်ပြည့်တဲ့အော်တိုဘာလ15ရက်နေ့မှာလက်မှတ်ရေးထိုးဖို့အတွက်စီစဉ်ထားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီသတ်မှတ်ရက်မှာလက်မှတ်ထိုးဖို့အတွက်အခြေအနေမရှိတော့ဘူးဆိုပြီး UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကပြောဆိုပါတယ်
။ဒီကျွန်တော်သတိကျရှိချက်ကိုပေါ့နော်ဖိလိပ္ပိစေကာလာဖြစ်တယ်ပေါ့လေဆက်စနေဘုကလည်းအစိုးရပဲချန်တာ15ရင်းနေနောက်ပိုင်းဆိုတော့ဒီကြားကလည်းစနေမှုမပြတ်တော့ဒီလမ်းမ15ရင်းဒီမှာဘယ်လိုမှအဝေးလက်မှထိုးဖို့တော့မဖြစ်နိုင်ဘူးပေါ့နော်နောက်ပါဖြစ်လို့ဆိုတော့သူကသူကျက်ရှိချက်ကလုံးဝမပြတ်သေးလို့ပါ
မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဘက်ကပြန်လည်တုံ့တက်မှုတွေလုပ်မဲ့အချက်တွေနဲ့ပတ်သက်လို့လည်းနိုင်အောင်မငေးကအခုလိုပြောပါတယ်
နံပါတ်၁မှာတော့တနိုင်ငံလုံးဆိုင်ရာပြစ်ခတ်ရက်ဆွဲခြင်းသဘောထားထုတ်ပြန်ချက်ပေါ့နော်တဘောဒီစာချုပ်ထုတ်ပြန်ချက်ကိစ္စမှာတော့အတုံလုံးနဲ့ပြန်သုံးသပ်ခြင်းလေပေါ့အဲ့ဒီပိုင်းနံပါတ်၂မှာကဒီကျွန်တော်တို့ပြောထားတဲ့ Federal Democracy ပြောင်းစုဆိုတာတော့အဲ့ဒီကိစ္စတစ်ပိုင်းနံပါတ်၃မှာကကျွန်တော်တို့ Framework ကိစ္စတွေပါပြန်ပြောရမှာကိစ္စပေါ့နော်ကျွန်တော်ဒီပြောင်းစုထုတ်တော်ပြန်ဖြတ်မဲ့ကိစ္စတွေ Framework နဲ့ဆက်ဆိုင်တာပေါ့
UNFC ကအဆိုပြုထားတဲ့အချက်၈ချက်မှာသဘောတူညီချက်ရတယ်ဆိုတော့ပထမ၄ချက်ကတော့ အစိုးရနဲ့တက်မတော်ကတနင်္ဂနွေလို့ဖြစ်ခဲ့ရစဲကြောင်းစတင်ကြေညာဖို့သုံးဝင်ဆိုင်ဆွေးနွေးပွဲကျင်းပဖို့၂၁ရာစုပင်လုံကနေထွက်ပေါ်လာတဲ့အချက်တွေပေါ်မှာအခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်ဥပဒေတွေပြန်လည်ရေးဆွဲဖို့စတာတွေပါဝင်တာဖြစ်ပါတယ်။လွန်ခဲ့တဲ့2015ခုနှစ်တုန်းကတော့ကရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်တဲ့ KNU ကရင်မျိုးသားအစည်းအရုံးနဲ့အတူလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ဟာအောက်တိုဘာလ15ရက်နေ့မှာ NCA လက်မှတ်ရေးထိုးခဲ့တာပါ။ဒီထက်ပိုပြီးခိုင်မာမှုတွေရှိစေဖို့အတွက် UNFC ကအဆိုပြုချက်ရှစ်ချက်ကိုထပ်တောင်းဆိုထားတာဖြစ်တယ်လို့လည်းနိုင်အောင်မငေးကပြောပါတယ
်ဒီ SC မှာပါတဲ့ချက်လက်ကအားနည်းချက်ရှိတယ်ကျွန်တော်တို့ထပ်ဖြစ်မှာဆိုတော့အဲ့ဒီ SC တွေကအားနည်းချက်ကိုကျွန်တော်တို့ပြန်သုံးသပ်ပြီးတော့ပုံပြည့်စုံခိုင်မာတဲ့ SC တရားဖြစ်ဖို့အတွက်ထောက်ထုတ်ပြီးတော့ဒီရှစ်ချက်ပေါ်မှာလာပြီးတော့အရှိတာပါလေဒီရှစ်ချက်ကိုပုံပြီး SC ကိုပုံပြီးခိုင်မာစေချင်တဲ့သဘောပါ
ဆွေးနွေးညှိနှိုင်းဖို့အတွက်ပြန်လည်သုံးသပ်နေတဲ့အချက်၄ချက်ထဲမှာပြစ်ခတ်ရစေးဆိုင်ရာစီမင်းတပ်ပိုင်းဆိုင်ရာကျင့်ဝတ်တက်နေရာခြားထားရေးကိစ္စတွေပြစ်ခတ်ရစေးဆိုင်ရာပူးတွဲစောင့်ကြည့်ကော်မတီမှာနိုင်ငံတကာကကိုယ်စားလှယ်တွေပါဝင်နိုင်ရေးတွေတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA နဲ့ပတ်သက်ပြီးမပြေလည်တာတွေရှိမယ်ဆိုရင်လည်းနိုင်ငံတကာကဥပဒေပညာရှင်တွေပါဝင်တဲ့ပြန်ပြေးရေးကော်မရှင်ရဲ့အဆုံးဖြတ်ကိုရယူရေးတွေအကြီးစားတယံဇာတထုတ်လုပ်ရေးစီမံကိန်းတွေကိုဒေသခံအနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အတူနိုင်ငံတကာလုံထုံးလုံနည်းနဲ့အညီဆောင်ရွက်ဖို့စတဲ့အချက်တွေကို UNFC ဘက်ကတောင်းဆိုထားတာဖြစ်ပါတယ်ရှင်
မအေးမသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုတော့ရခိုင်ပြည်နယ်ပြည်ပခအတွင်းသက်ခံရသူတွေအတွက်အောက်မေ့ဘွယ်အခမ်းအနားကျင်းပတဲ့အကြောင်းကိုတင်ပြပေးပါမယ်ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တပ်ဖြတ်ခံရသူတွေဟိန္ဒူတွေနဲ့ကြံရည်သူမိသားစုတွေအတွက်တရားမျှတမှုရစေဖို့ပျောက်ဆုံးနေဆဲသူတွေကိုရှာဖွေပေးဖို့မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဖို့အဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်တည်ဆုံးခဲ့ရသူဟိန္ဒူတွေအပါအဝင်တည်ဆုံးခဲ့ရသူတွေအတွက်ဝန်းနဲ့ကြေကွဲခြင်းအခမ်းအနားနဲ့ဟိန္ဒူဒလစ်ထုံးနှံတဲ့အညီဆုတောင်းပွဲကိုမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဗဟုအဖွဲ့ချုပ်ကဦးဆောင်ပြီးဒီကနေ့ကျင်းပခဲ့ပါတယ်အသေးစိတ်ကိုမဆုမွန်ကဆက်ပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရခိုင်မြောက်ပိုင်းမောင်နှောဒေသအတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အသက်ဆုံးရှုံးခဲ့ရတဲ့နိုင်ငံဝန်ထမ်းတွေဒေသခံပြည်သူတွေနဲ့အစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့ဟိန္ဒူတွေအတွက်ဝမ်းနဲ့ကြေကွဲတဲ့အောက်မေ့ဘွယ်အခမ်းအနားနဲ့တည်ဆုံးသူတွေအတွက်ဟိန္ဒူဒလစ်ထုံးနှံတဲ့အညီဆုတောင်းပွဲကိုရန်ကုန်မြို့မင်္ဂလာတောင်ညွန့်မြို့နယ်မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဗဟုအဖွဲ့ချုပ်ကဦးဆောင်ပြီးတော့ဒီကနေ့အောက်တိုဘာလ1ရက်နေ့မှာဟိန္ဒူဘုရားကျောင်းမှာကျင်းပခဲ့ပါတယ်ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တည်ဆုံးခဲ့ရသူတွေနဲ့ကြံရည်သူမိသားစုတွေအတွက်ဝမ်းနဲ့ကြေကွဲတဲ့ထိမ့်မတ်အခမ်းအနားကိုဟိန္ဒူဒလစ်ထုံးနှံအရာဆုတောင်းမြတ်တာပို့ခဲ့ကြပြီးဝမ်းနဲ့ချင်းထိမ့်မတ်နဲ့ဒီနေ့အတွက်ဒီပါဝလီပွဲတော်ကိုကြီးကျယ်ခမ်းနားစွာမကျင်းပတော့ဘဲနဲ့အချုပ်ကဆုံးဖြတ်ခဲ့ကြတဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဗဟုအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဦးမောင်ရွှေက VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်တို့ကောင်းရဒေတာရအောင်ပေါ့လေတို့ရဲ့မိသားစုတွေအတွက်ကျွန်တော်တို့ဆုတောင်းမြတ်တာပို့ပေးတာပေါ့လေနောက်ဒီနှစ်ကိုကျွန်တော်တို့မြန်မာပြည်တစ်ပြည်လုံးမှာဒီဝါလီပွဲကိုခက်ခက်နန်းနန်းလို့ဘာလို့မလို့ရအောင်အလုံးဟောဆုံးဖြတ်ထားတယ်ဒီလိုတတ်ခံတဲ့လူတွေအတွက်ဝမ်းနဲ့တဲ့အတွင်းအနေနဲ့ပေါ့ဟိုအိမ်မှာဖျားရှိခိုးတာတို့ပြုတာတို့ဘာလို့တော့လို့ပေါ့ပွဲတော်ကိုမလို့ဘူးဆိုတော့ဆုံးဖြတ်ထားတယ်အလုံးကိုကျွန်တော်တို့ဒါနှိုးတော်တာပေါ့လေဒီလိုအတွက်နိုင်ငံတကာအကူအညီပို့လို့တယ်ဒီဟိန္ဒူတွေအတွက်နောက်ဒီလိုလုပ်တဲ့လူတွေဆုံးဖြတ်တယ်ဒါတွေကမလို့တင်ဘူးဒါလူမျိုးမဖြစ်အောင်ဝိုင်းဝန်းအကူအညီပေးဖို့တောင်းဆိုထားတယ်
ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းဟိန္ဒူကျေးရွာတွေကနေပျောက်ဆုံးနေတဲ့ဟိန္ဒူတွေနဲ့အသက်ဆုံးခဲ့ရသူဟိန္ဒူတွေအတွက်တရားမျှတမှုရစေဖို့အတွက်ကိုလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့သက်ဆိုင်တဲ့အစိုးရတာဝန်ရှိတဲ့သူတွေကိုဟိန္ဒူဖွဲ့တွေဘက်ကတောင်းဆိုထားတယ်လို့ဦးမောင်ရွှေကပြောပါတယ်
အဲ့တော့ကျွန်တော်တို့အနေနဲ့တော့စင်ရင်ကတော့95ရောက်အခုထိပြောင်းနေတယ်။ဒီမှာဟို45လောင်းတော့တွေ့တယ်။နိုင်ငံသက်ရှာတော့ရှာနေကြတယ်။နိုင်ငံတော်ဟိုအတိုင်းမင်းကပုံကောလူကြီးတွေစီလဲစာတင်ပြီးပါပြီ။နောက်ကျွန်တော်တို့ဘက်ကလည်းတန်းနိုင်တယ်လို့ကုညီဖို့။နောက်အဖက်ဘက်ကသူတို့အတွက်ပေါ့လေ။ပြန်လည်နေရာချထားရေးအတွက်ဆောင်ရွက်ဖို့စီစဉ်လျက်ရှိတယ်
။အန်ကယ်နောက်ပျောက်ဆုံးနေစေလေအတွက်ကောအန်ကယ်ဟု
တ်။ရတာလည်းရှာတော့မယ်။ရှာတော့မယ်။ဟုတ်တော့တချို့ဘာသာပြောင်းပြီးတော့ဘင်္ဂလားဒေ့ရှ်ခေါ်သွားရတယ်ပါသွားတာအများကြီးပဲ
ကျန်ရသူဟိန္ဒူမိသားစုတွေအထူးသဖြင့်ခိုကိုရမယ်ဖြစ်ခဲ့ရတဲ့ကလေးငယ်တွေအတွက်ဟိန္ဒူဘာသာရေးဖွဲ့တွေဘက်ကလိုအပ်တဲ့နေထိုင်စားသောက်ရေးနဲ့ပညာရေးထောက်ပံ့မှုတွေကူညီဆောင်ရှောက်ပေးဖို့စီစဉ်နေကြတယ်လို့လည်းအိန္ဒိယမြန်မာစီးပွားရေးလုပ်ငန်းရှင်များအသင်းဟိန္ဒူကုန်သွယ်ရေးကြီးများအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးမောင်ရွှေကပြောပါတယ်
ဟို
ုံးမဲ့အိမ်မဲ့ဖြစ်နေတဲ့ကလေးတွေမိသားမဲ့ဖြစ်သွားတဲ့ကလေးတွေကိုပုံမှာပဲရခိုင်ပြည်နယ်မှာပဲကျွန်တော်တို့ကျောင်းတွေပါပြီးပြီးတော့သူတို့ပုံမှာပဲထားဖို့အော်တိုမိုအဖွဲ့အစည်းတစ်ခုရောက်ကတောင်းယူမယ်ဆိုရင်ဒီကနေ့ကဖန်ပုတ်ပေးဖို့အော်တိုမိုရန်ကုန်မှန်းလေးကိုခေါ်ဖို့ရန်ကုန်မှန်းလေးခေါ်လိုက်ရင်လည်းသူတို့ကဇာတိစကားနဲ့သူတို့ကအဆင်ပြေမှာမဟုတ်ဘူးပုံမှာပဲနေရာချထားပေးဖို့အဲစီစဉ်ဆွဲနေပါမယ်ကျွန်တော်ကနေပဲထောင်းပဖို့အလို့ဒီမှာစုပေါင်းပြီးတော့လှူခံပြီးတော့ဒါတွေကိုငွေတော့လည်းကောင်းဟိုပစ္စည်းတော့လည်းကောင်းပို့လျက်ရှိတယ်ကျွန်တော်တို့ဒီအင်ပြူလမ်းမှာရှိတဲ့ပဉ္စဗီဘုရားရာမော်လေအဲ့ဒီမှာကျွန်တော်ရုံးကတစ်ခုဖွင့်ထားတဲ့အလို့လက်ခံတယ်နောက်တောင်းဟိုအစားအစာတော့အဖို့အစားတွေပါတယ်အလို့လက်လှူတဲ့ဥစ္စာတွေကိုရခိုင်ကိုပို့ပေးတယ
်အကျမ်းမဖတ်တဲ့နီလန်နေနဲ့လူသားချင်းစာနာမှုနောက်ဂိုင်းကနာမခွဲကြဘဲမြစ်တာရှေ့ထားကြဖို့ကိုလည်းမြန်မာတိုင်းနိုင်ငံလုံးနဲ့နိုင်ငံတကာကဟိန္ဒူတွေကိုမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဗဟိုအဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်ရွှေကတိုက်တွန်းပါတယ
်လူလူချင်းတယောက်ကိုတယောက်ရင်းနှီးရမယ်ချစ်ခင်စွာနေရမယ်တယောက်နဲ့တယောက်မေတ္တာစေတနာထားမယ်ဒါပဲရှိရမယ်ကမ္ဘာပေါ်မှာလာတဲ့လူကအလုံးစုံ90လောက်နေရမယ်ကာလမှာမျိုးကောင်မှမလို့နေရမယ်ဟိန္ဒူရဲ့မွတ်စလင်ရဲ့ဗုဒ္ဓဘာသာရဲ့ခရစ်ယာန်ရဲ့ဆိုတဲ့ဥစ္စာဂိုင်းကနာမခွဲဘဲနဲ့လူလူသားချင်းအနေနဲ့ပေါင်းသင်းပြီးတော့နေဖို့ပဲကျွန်တော်အလုံးကိုတိုက်တွန်းလို့ပါလေ
ရခိုင်ပြည်နယ်အတွင်းကဟိန္ဒူတွေဘေးကင်းလုံခြုံစွာအန္တရာယ်ကင်းစွာနေထိုင်နိုင်ရေးရေရှည်ဘဝရည်တည်ရေးအပါအဝင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အိုးမဲအိမ်မဲဖြစ်ခဲ့ရသူတွေအတွက်လူမှုစီးပွားဘဝတွေပုံမှန်ပြန်လည်ရည်တည်ရှင်သန်ရေးအတွက်ကိုလည်းရခိုင်ပြည်နယ်အစိုးရသက်ဆိုင်ရာအာဏာပိုင်ဖွဲ့စည်းနေတဲ့အတူဟိန္ဒူအသင်းဖွဲ့တွေဘက်ကလိုအပ်တဲ့အကူအညီတွေပေးနိုင်မှုမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဗဟိုဖွဲ့ချုပ်ကဦးဆောင်ပြီးစီစဉ်ဆောင်ရွက်နေကြတယ်လို့သိရပါတယ်။ရခိုင်မြောက်ပိုင်းကအကြမ်းဖက်တိုက်ခိုက်မှုပြိပခါတွေဖြစ်ခဲ့ပြီးတဲ့နောက်ဟိန္ဒူကြီးရွာသား100နီးပါးပျောက်ဆုံးရရှိခဲ့ပြီးပြီးခဲ့တဲ့သတင်းပတ်တွေအတွင်းကတော့45လောင်းကိုရှာဖွေတွေ့ရှိခဲ့ပါတယ်ဒီလိုမျိုးဟိန္ဒူတွေအစုလိုက်အပြုံလိုက်တပ်ဖြတ်မှုက ARS အစိုးရတွေဘက်ကကျူးလွန်ခဲ့တာလို့မြန်မာအာဏာပိုင်တွေဘက်ကတော့ဆွဆွဲထားပါတယ်ရှင
်မဆုမတင်ပြခဲ့တာဖြစ်ပါတယ်ဒါကတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေပါအခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာပဲဆက်ပါမယ်ရှင်ကိုရီးယားကျွန်းဆွယ်မှာစစ်ရေးအခင်းအကျင်းနဲ့ကြုံလာခဲ့ရင်တောင်ကိုရီးယားစစ်တပ်ဟာအမေရိကန်စစ်တပ်ရဲ့ထိန်းချုပ်မှုအောက်ကနေရုန်းထွက်ခြင်းပုံရပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကစစ်ရေးအရချင်းချောက်ပြောဆိုနေတာကိုတောင်ကိုရီးယားအစိုးရကမထောက်ခံဘူးဆိုတဲ့သတင်းစကားမျိုးကိုလည်းမွန်ဂျေအင်းရဲ့တောင်ကိုရီးယားအစိုးရကပြောကြားလိုတဲ့သဘောရှိနေတဲ့အကြောင်းဆိုးမျိုးတော်ကနေပေးပို့တဲ့ Brian Patton ရဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားစစ်ရေးချိန်ချောက်မှုတွေတိုးလာနေချိန်မှာတောင်ကိုရီးယားနဲ့အမေရိကန်ပူးတွဲတပ်တွေကိုလောလောဆယ်အမေရိကန်ကဥဆောင်နေတဲ့စစ်ပွဲကာလစစ်စင်ရေးထိန်းချုပ်မိတ် OPCON အောက်ကနေတောင်ကိုရီးယားစစ်တပ်ကရုံးထွက်ဖို့သူအစိုးရကကြိုးပမ်းနေကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းက69နှစ်မြောက်တောင်ကိုရီးယားတပ်မတော်နေ့အခမ်းအနားမှာပြောသွားပါတယ်1950တုန်းကကိုရီးယားကျွန်းဆယ်စစ်ပွဲတွေအပြီး OPCON ကိုအမေရိကန်နဲ့တောင်ကိုရီးယားတို့သဘောတူခဲ့တာပါတောင်ကိုရီးယားရဲ့ကာကွယ်ရေးစွမ်းရည်မြင့်လာတာနဲ့အမျှအမေရိကန်ရဲ့စီးရေးအင်အားပေါ်မိခိုနေရတာကိုရှော့ချသွားဖို့လှုံ့ဆော်နေကြောင်းသမ္မတမွန်ဂျေအင်ကတက်မတော်နေ့မှာပြောသွားတာပါဒေသတွင်းတောင်ကိုရီးယားရဲ့အင်အားကြီးမားလာရေးကိုစီမံကိန်းချလှုပ်သွားမှသာမြောက်ကိုရီးယားရဲ့တိုက်ခိုက်လာမှုတွေကိုကောင်းမွန်စွာဟန်တားနိုင်မှာဖြစ်တယ်လို့သူကပြောပါတယ
် "우리가 전시작전권을 가져야 북한이 우리를 더 두려워하고"
စစ်စင်ရေးထိန်းချုပ်မိန်းသာတောင်ကိုရီးယားလက်ထက်မှာရှိခဲ့မယ်ဆိုရင်မြောက်ကိုရီးယားကတောင်ကိုရီးယားကိုပို့ပြီးတော့ကြောက်ရွံ့လာမှာဖြစ်တယ်လို့ပဲကျွန်တော်တို့စစ်တပ်ဟာပို့ပြီးတော့ယုံကြည်မှုရလာမှာဖြစ်ပါတယ
်မြောက်ကိုရီးယားကရန်စပြောဆိုနေမှုအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြင်းပြင်းထန်ထန်အင်အားသုံးတုံ့ပြန်မယ်လို့ချင်းချောက်နေတာကိုမထောက်ခံဘူးဆိုတဲ့သတင်းစကားမျိုးမွန်ဂျေအင်းရဲ့တောင်ကိုရီးယားလီဘရယ်အစိုးရကပြောကြားလိုဟန်ရှိပါတယ်1990ပြည့်လွန်ကာလတောင်ကိုရီးယားမှာဒီမိုကရေစီအပြောင်းအလဲဖြစ်လာပြီးနောက်သူ့ရဲ့စစ်တပ်အင်အား6သိန်းခွဲကျော်ရှိလာပါတယ်တောင်ကိုရီးယားစစ်တပ်ဟာအမေရိကန်စစ်ဗိုလ်ချုပ်ကြီး Vincent Brooks ဦးဆောင်တဲ့ကုလသမဂ္ဂတပ်နဲ့အမေရိကန်ပူးပေါင်းတပ်တွေနဲ့အတူအနီးကပ်ပူးတွဲလှုပ်ဆောင်နေတာပါဗိုလ်ချုပ်ကြီး Brooks ဟာတောင်ကိုရီးယားမှာအင်အား 3,000 နီးပါးရှိတဲ့အမေရိကန်တပ်ကိုဦးဆောင်သူလည်းဖြစ်ပါတယ်စစ်ပွဲကာလမှာအမေရိကန်တပ်မှုတွေကသာတောင်ကိုရီးယားတပ်တွေကိုဦးဆောင်မှုပေးရမယ်ဆိုတဲ့အယူဆရှိပေမဲ့စီးရေးဦးဆောင်မှုကတော့အလိုလျောက်ပြောင်းသွားတာမျိုးတော့မဟုတ်ပါဘူးစစ်စင်ရေးထိန်းချုပ်ခွင့်ကိုတောင်ကိုရီးယားသမ္မတကအရင်သဘောတူလိုက်ရပါတယ်ဆိုမျိုးတော်မှာရှိတဲ့ Try Tech ကသူကဒေတာရင်းလုံညွန်ရေးဆိုင်ရာသုံးသပ်သူ Daniel Pinkston ပြောတာကတော့
In a way President Moon has control and he has a veto over giving control to the US.
တနည်းပြောမယ်ဆိုရင်သမ္မတမွန်ဂျေအင်းလက်ထက်မှာထိန်းချုပ်မင်းရှိရလို့ဆိုရပါလိမ့်မယ်။ အမေရိကန်တပ်တွေဘောသူဗီဒီယိုအနာသုံးဝင်းရှိတယ်လို့ပူတွဲတပ်တွေရဲ့စစ်ဌာနချုပ်ဟာလည်းသူ့ရဲ့ထိညှုပ်မှုလည်းအမှားရှိနေပ
ါအကျောက်ကြာအာနာအေးပြောဆိုကြတဲ့အခါသမရမွန်းနဲ့အခြားတောင်ကိုရီးယားလစ်ဘရယ်ခေါင်းဆောင်တွေကြားစစ်စင်ရင်အမေကိစ္စကိုအချိန်တော်ကြာကလေးကဆွေးနွေးလာခဲ့ကြတာပါဒါဟာအမေရိကန်စန့်ချီစိတ်ဓာတ်နဲ့လည်းဆက်ဆက်နေပါလေကိုရီးယားကွန်ဆာဗေးတစ်တွေကတော့အမေရိကန်ရဲ့အမိန့်ကိုလက်မခံလို့အကူအညီမရှိဖြစ်သွားခဲ့ရင်တောင်ကိုရီးယားကာကွယ်ရေးကဏ္ဍမှာအားနည်းသွားမှာကိုစန့်ကျင်နေတာပါစစ်စင်ရင်ထိန်ချုပ်မိတ်ကိုအမေရိကန်လက်ထဲကပြန်ယူလိုက်ရင်ကိုရီးယားအမေရိကန်စစ်ရေးမဟာမိတ်ဆက်ဆံရေးကိုထိခိုက်စေလိမ့်မယ်လို့ Liberal Korean Party ဥက္ကဋ္ဌကပြောပါတယ်ဖူဆန်းအမျိုးသားတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခ Robert Kelly ကတော့အခုလိုသုံးသပ်ပါတယ
် Yeah well I mean this is what the North Koreans have wanted for a long time right sort of drive the two of them apart and
ဒီချင်းနေမျိုးကိုမြောက်ကိုရီးယားတွေကဖြစ်ချင်နေတာကြာလာပါပြီဒီနှစ်နိုင်ငံကွဲသွားအောင်လုပ်တာမျိုးပေါ့အဲ့ဒီအတိုင်းသာဖြစ်သွားရင်သူတို့လူချင်းတာရသွားမှာပါပဲ
စီရေးထိန်ချုပ်မိတ်လွှဲပြောင်းရေးကိစ္စကိုအစောဆုံး2020လောက်မှဆုံးဖြတ်ကြမယ်လို့တောင်ကိုရီးယားနဲ့အမေရိကန်ကြား2014မှာသဘောတူခဲ့ပေမဲ့တောင်ကိုရီးယားမှာလိုအပ်နေတဲ့စစ်စင်ရေးစွမ်းရည်ဖြည့်ဆည်းပေးဖို့ကိုတော့လိုက်လျောခဲ့တာပါအမေရိကန်တောင်ကိုရီးယားမဟာမိတ်တွေအတွက်ရလဒ်ကောင်းတွေထွက်ပေါ်လာစေမဲ့စွမ်းရည်မျိုးရှိလာတဲ့အပေါ်မှာအခြေခံပြီးအော့ဖ်ကောင်းကိုလက်ပြောင်းလက်လွဲလုသွားဖို့ရှိနေပါတယ်။အရေးချင်းပြောရတဲ့တက်မတော်တစ်ခုပြစ်လာဖို့ပြုပြင်ပြောင်းလဲရေးတွေလုသွားမယ်လို့သမရမွန်ဂျေအင်းကကတိပေးထားပါတယ်။တောင်ကိုရီးယားရဲ့ကိုပိုင်ဒုံးကျည်စနစ်တိုးတက်လာစေဖို့ကိုလည်းကာကွယ်ရေးအသုံးစရိတ်တွေတိုးမြှင့်သွားမယ်လို့ပြောပြီးထောင်လိုင်းရေးအတွက်နဲ့ဒေသတွင်းစောင့်ကြည့်ဖို့စစ်တပ်3ဂျိုဒု5စင်းကိုလည်းလွှတ်တင်ဖို့ရှိနေပါတယ်ခင်ဗျာ။
ကိုညာဝဲအောင်တင်ပြခဲ့တာဖြစ်ပါရဲ့ရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါနောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ညပိုင်းအစီအစဉ်ထဲမှာတော့မြန်မာပြည်မှာပေးစာများအစီအစဉ်နဲ့တခြားအပစင်ကဏ္ဍတွေကိုနားဆင်ကြရမှာပါဒီ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သရရှင်တွေနားဆင်လို့တဲ့တည်သူချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကြီးညာပေးပါမယ်ရှင
်စပိန်နိုင်ငံကနေကက်တလိုးနီးယားဒေသခွဲထွက်ရေးလူမှုဆန္ဒခံယူပွဲကိုတားမြစ်ထားတဲ့ကြားကဒီကနေ့ကျင်းပပြီးဒေသဆိုင်ရာခေါင်းဆောင်မဲပေးမယ်လို့ယူဆထားတဲ့မဲယုံရဲ့ရှေ့တကမာကြီးကိုအဒီကယုတ်နှိမ့်နှင်းရဲတွေကတူနဲ့ရိုက်ဖွင့်ခဲ့ပါတယ်။ကက်တလန်ဒေသဂျီယိုနာမြို့အနီးကဆန်ဂျူလီယာဒီရီမစ်ကမဲယုံပြင်ပမှာတော့ရဲတွေနဲ့မဲဆန္ဒရှင်တွေကြားရုံရင်ဆန်ကပ်ဖြစ်ခဲ့ပါတယ်။ကက်တလန်ခေါင်းဆောင်ကာလ်ဖျူစတမန်ကဆန်ဂျူလီယာဒီရီမစ်မှာမဲထည့်ဖို့ကနဦးစီစဉ်ထားခဲ့ပေမဲ့လည်းကော်နယ်ဒယ်တာရီမှာပဲမဲထည့်ခဲ့ပါတယ်အခြေတင်ဖြစ်နေတဲ့ကက်တလန်ဒေသလွတ်လပ်ရေးလူမှုဆန္ဒခံယူပွဲမှာဒီကနေ့တနင်္ဂနွေနေ့ကဆက်လို့ဒေသခံတွေမဲပေးနေကြတာဖြစ်ပါတယ်အမေရိကန်ပိုင်းနဲ့ပေါ်တိုရီကိုမှာဟာရီကိန်းမုန်တိုင်းမာရီယာတိုက်ခတ်ပြီးဆယ်ရက်ကျော်လာပြီဖြစ်ပေမဲ့ကျွန်းပေါ်မှာနေထိုင်တဲ့လူဦးရေ 3.4 သန်းရဲ့ထက်ဝက်တိုကတော့တန်ရှင်းတဲ့တောက်သုံးရေပြက်လက်နေစေဖြစ်တယ်လို့လူဦးရေရဲ့65ရာခိုင်နှုန်းကတော့လျှက်စစ်မီပြတ်တောက်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တချို့ကတော့ပြန်လည်ကောင်းမွန်လာပြီလို့ပေါ်တူရီကိုအုပ်ချုပ်ရေးမှူးရီကာဒိုရော့ဆဲလိုကပြောပါတယ်။ကျွန်းပေါ်မှာဆေးရုံ60တဲက51ရုံကိုပြန်လည်ဖွင့်လှစ်ထားနိုင်ပြီးလေးစိတ်သင်းမောစိတ်တွေလည်းစိုက်ကပ်နိုင်ပြီလို့အုပ်ချုပ်ရေးမှူးကပြောဆိုတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နေဆက်မြန်မာဘက်ခြမ်းကိုခြံစည်းရိုးတွေပြင်ဆင်ကာရန်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကကူးလာသူတွေလွယ်လွယ်နဲ့ပြန်မဝင်နိုင်မဲ့အရေးစိုးရိမ်နေကြပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်တစ်လျှောက်မှာမြန်မာစစ်တပ်နဲ့အလို့သမားတွေကတန်ဆူးကျိုးတွေနဲ့ကာရန်နေတာမို့နှစ်နိုင်ငံနယ်စပ်ယာယီစခန်းမှာနေထိုင်နေကြတဲ့ထွက်ပြေးလာကြသူတွေမြန်မာဘက်ခြမ်းကိုလွယ်လွယ်ပြန်မဝင်နိုင်မဲ့အရေးစိုးရိမ်ကြတာဖြစ်ပါတယ်ရှင်
။တဲ့ရင်တင်ကြကိုမတင်ကြီးထိုက်ကြညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia Altai ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ View American တန်ညာနေဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်များအားလုံးရွှေလန်းချမ်းမြေကြပါစေ View မြန်မာပိုင်းအစည်းအဝေးကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.